ဒေါက်တာတင်းဆွေခင်ဗျာဒီမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေကပြည်သူနဲ့အနာရှိရုံနဲ့လုံအောင်အစီအမကဖြစ်နေတဲ့အခြေအနေဒါနဲ့ပတ်သက်ပြီးစီးပွားရေးလူမှုရေးစသဖြင့်အလုံးနဲ့ဆုံးနေကြပါဆရာအဲ့ဒီအချိန်မျိုးမှာကိုဗစ်တက်တရလှိုင်းကလည်းပဲကျောက်မန်းလီလီများပြလာတွေ့ရပါတယ်အင်္ဂါနေ့ဆိုရဲကျင်ညာရဲရလူပေါင်း1000ကျော်စစ်တမ်းမှာ4000ကျော်ဆိုတော့တဝက်နီးပါးလောက်ပေါ်ဇီတစ်ဖြစ်နေတာကိုတွေ့ရပါတယ်ဆိုတော့ဒီအခြေအနေမှာနိုင်ငံရေးပြဿနာနဲ့ဒီကိုဗစ်ကိစ္စဘယ်ဟုဦးစားပေးသင့်တယ်လဲလို့မေးရင်တော့ကျွန်တော်စိတ်ထဲမှာတော့ကိုဗစ်ကိစ္စဟာပိုပြီးဦးစားပေးလို့ထင်မိပါတယ်ဆရာရဲ့သဘောကိုကြားချင်ပါတယ်ခင်ဗျာ
ကျွန်တော်လည်းသဘောတူပါတယ်ခင်ဗျာဗမာနိုင်ငံမှာဒီကာယောဂါပပျောက်ရေးချိန်နိုင်ရေးတဲ့အရေးကြီးတာဘာတစ်ခုမှမရှိဘူးဆိုတဲ့အချက်ကိုကျွန်တော်သဘောတူပါတယ်ခင်ဗျာဟုတ်ကဲ့
ဆိုတော့အခုအနာလစ်ရှိစစ်ကောင်စီကဒီယောဂါထိန်းချုပ်ရေးကင်တွယ်နေတာနဲ့ပတ်သက်လို့ဆရာဝန်တယောက်နဲ့ဆရာဘယ်လိုမြင်ပါလဲဘူဂျုံမူကြီးမင်းအောင်ထံကတော့အောက်ဆီဂျင်အလုံးလောက်ရှိပါတယ်ဒါကိုနိုင်ငံရေးအတွက်အဆုံးထားနေရလို့သာအခက်အခဲကြုံနေရတာပါဆိုတော့ပြောပါတယ
်အဲ့ဒါဘုံမလဲလင်းပြောရရင်ကိုဗစ်19ကာယောဂါဟာကမ္ဘာမှာအသစ်အဆန်းဖြစ်တဲ့တွေ့ဘလူးချိုအစနိုင်ငံတိုင်းနိုင်ငံတိုင်းနဲ့အလုံးအယုံဆိုင်ရတယ်ဆံဝန်ကိုနိုင်ငံလည်းမသိခဲ့ကြတော့လေလာမှုတွေလုပ်တယ်ပမာနိုင်ငံမှာနှစ်အစပိုင်းမှာသူတွေထောင်နဲ့တောင်းနဲ့သိမ်းနဲ့လမ်းမော်ထွက်ပြီးတော့စီစဉ်ဝေလုပ်တဲ့အချိန်မှာကိုဗစ်ကညင်းနေသလားတော့မသိဘူးစဉ်းစားလည်းမရဘူးကျွန်တော်သတင်းလည်းမရဘူးပေါ့နော်အခုတော့လူတွေရဲ့စစ်အာဏာရှင်ဆန့်ကျင်ရင်ပုံစံတစ်မျိုးပြောင်းသွားတဲ့အချိန်လမ်းမော်မထွက်တဲ့အချိန်မှာဒီကိုဗစ်ကရောဂါဖြစ်လာတယ်အဲ့တော့ခုနမေခွန်းနဲ့မှပါတဲ့အောက်ဆီဂျင်ဆိုပါစို့အောက်ဆီဂျင်ဟာဗမာနိုင်ငံမှာသာအခုပြဿနာလို့ပြဿနာဖြစ်နေတာဖြစ်ပြီးတော့ကမ္ဘာကျန်တဲ့တရား95နိုင်ငံမှာအောက်ဆီဂျင်ပြဿနာမရှိရဘူးခင်ဗျအဲ့တော့ကျွန်တော်သင်ပြချင်တာကဒီကာယောဂါကိုထိန်းချုပ်ဖို့အတွက်အရေးကြီးတဲ့အချက်တွေကိုဦးစားမပေးကြဘူးထိတ်ဆုံးတောင်းဝန်ရှိဆုံးလူကတောင်းမှမသိဘူးနောက်တစ်ခါတောင်းတိုက်တွေ့နေတဲ့ဆောင်းဝန်ပေါ့နော်အထူးဆောင်းဝန်တွေကလည်းပဲအချက်လက်မှားတာတွေကိုထုတ်နေတဲ့တွေဒီကာယောဂါထိတ်ချုပ်ရေးအတွက်အဲ့ဒီလိုလွယ်မှားတဲ့ကောင်းဆောင်မှုကနေပြီးတော့ကျွန်တော်တို့ဗမာနိုင်ငံမှာကာယောဂါထိန်းဖို့အတော့ကိုခက်တယ်လို့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဒီကိစ္စမှာနိုင်ငံရေးနဲ့ပတ်သက်တဲ့အစီအလာမေးခွန်းတစ်ခုလေးမေးချင်ပါတယ်တချို့အာဏာရှင်ခေါင်းဆောင်တွေကတိုင်းပြည်ပြတ်သွားတဲ့အခါတိုင်းပြည်ရဲ့အခြေအနေမှာငါမသိရဘူးအောက်ခြေကလူတွေကဖုံဖိထားတယ်ငါ့ကိုအကောင့်တွေကြီးပဲလာပြောတယ်ဆိုတော့ကိစ္စမျိုးကြားဖို့ပါတယ်ဆရာလည်းကြားဖို့မှာပါဆိုတော့အခုမြန်မာနိုင်ငံမှာဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ငံအခြေအနေကောင်းပါတယ်ဘာညာပြောနေတာဟာအောက်ခြေကဖုံဖိထားလို့များလားတကယ်များမသိတာလားဆရာခံမှန်းကြည့်ပါလားဆရာ
မကုန်လုံးဖြစ်နေတယ်ခင်ဗျအောက်ခြေဆိုရဲပုံစံရောကတောင်းဝန်အရှိဆုံးပုဂ္ဂိုလ်နဲ့ဌာနကမှန်ကန်တဲ့တဲ့ချက်လက်တွေဖြစ်နေတာတွေစံသက်တာတွေတည်ဆုံးတာတွေနောက်တစ်ခါဖြစ်တင်းထားတဲ့ပစ္စည်းပိုင်းတွေကိစ္စမှာအချက်လက်တွေမှားယွင်းနေတယ်သူတို့ကိုယ်တိုင်ကလည်းမှားယွင်းပြီးတော့သူတို့ကိုခန့်ထားတဲ့လက်လက်ပေးထားတဲ့စက်တောင်တွေကိုတင်လာလဲကျွန်တော်မှန်တယ်လို့မထင်ဘူးနောက်ကကောင်းတောင်လုတ်တဲ့လူကတော့ဟလာလူတွေမြောက်အများပေါ့နော်တကယ်မကြုံဘူးတော့ဖြစ်နေတဲ့ဒီနေတဲ့ဒုက္ခရောက်နေတာကိုတော့မသိဘူးလို့ငင်းရင်တော့ဒါဟာမှားတဲ့ငင်းချက်ဖြစ်ပါလိမ့်မယ်ဦးနေဝင်ခက်ကသူမသိဘူးအောက်ကပဲလောက်တာရောဆိုကြနေတော့အခုကာလာကတော့မတူဘူးလို့ကျွန်တော်ထင်ပါတယ
်ဆိုတော့အခုလောလောဆယ်မှာလိုအပ်နေတာကတော့ဒီပြည်သူလူထုပူပန်ပါဝင်ဆောင်ရွက်မှုပေါ့လေပြည်သူလူထုဆိုတဲ့နေရာမှာ CDM လုပ်နေတဲ့ဆရာဝန်တွေဒီနှုန်းကဒီပြည်သူတွေကစေတနာရှင်အလှူရှင်တွေအများအများတက်တက်ကြွကြလှူဆောင်ပေးခဲ့ကြတာရှိပါတယ်အခုကျတော့အဲ့ဒီကိစ္စတွေလည်းဘာမှမကြားရတော့ဖြစ်နေပါတယ်ဆိုတော့ဒေါက်ဆန်းစုကြည်ကလည်းပြောပါတယ်လူလူကပူပေါင်းဆောင်ရွက်ပြီးတော့ဒီကိစ္စကိုဖြေရှင်းကြပါလို့ပြောတယ်ဆိုတော့ဒါစစ်ကောင်စီနဲ့ပြည်သူလူထုနဲ့တရားရောက်ပူပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့သဘောမျိုးလားဆရာ
အမှန်ကတော့အခုလိုကတ်ယောဂါကြီးအတွက်ပြည်သူလူထုမပါဘဲနဲ့ကတော့ဘယ်လိုနည်းနဲ့မှမရနိုင်ပါဘူးတခုရှိတာကဒီနေ့ပြည်သူလူထုကကတ်ယောဂါကြီးကျင်းနေမှန်ပေမဲ့လို့အုတ်ချုပ်နေတဲ့စစ်ကောင်စီကိုအယုံကြည်ကဟိုတုံညာရခိုင်တုံးတဲ့တောင်မှနေလိမ့်မယ်ထင်တယ်။ဒါကြောင့်ပူပေါင်းဆောင်ရွက်မှုတော်တော်ခက်လိမ့်မယ်။သူတို့ကပြောတာတောင်မှပြောင်းမြန်လုပ်ချင်တဲ့ပြည်သူလူထုကသို့တော့ဟိုယောဂထိန်းချုပ်ရေးအတွက်ကတော့အပြန်အလှန်ပေါ့နော်လူထုဘက်ကကြီးတဲ့လမ်းရမယ်မဟုတ်ဘဲနဲ့အုတ်ချုပ်နေတဲ့လူတွေကလည်း လူဆန်တဲ့အဲစိတ်တက်နဲ့အုပ်ချုပ်ရင်တော့ကပူပေါင်းဆောင်ရွက်မှုတစ်စုံတည်းဟာအရလာနိုင်တယ်လို့ထင်တယ်သို့တော့ကျွန်တော်အခုထိတော့အဲ့လိုဖြစ်လာမယ်လို့တော့မမြင်သေးဘူးခင်ဗျဟု
တ်ကဲ့အခုဆိုရင်လူတချို့ကဆရာကမပြောခဲ့လို့ပဲဒီယောဂဖြစ်ရင်ဖြစ်ပြည့်လို့ဆိုပြီးတော့ခုခံတိုက်နေတယ်နောက်အင်္ဂါနေ့သတင်းမှာဆိုလို့ရှိရင်ပဲတချို့ကလမ်းပေါ်ထွက်ပြီးတော့ဆန္ဒပြတဲ့အထည်တွေလုံနေကြသေးတယ်လည်းတွေ့ရပါတယ်နောက်တစ်ခါတိုင်းရင်းသားဒေသတွေမှာတိုက်ပွဲဖြစ်တဲ့နေရာတွေမှာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေထိန်းချုပ်တဲ့အဲ့ဒီဘက်မှာကိုဗစ်ရောဂါတွေဖြစ်နေတာတွေဆိုတော့ဒီကိစ္စကိုပြည်လဲဖို့ဆရာဘယ်ဘက်ကစပြီးဆောင်ရွက်ရမလဲဒီလိုနှစ်ဖက်ပူးပေါင်းဆောင်ရွက်ရေးအတွက်လမ်းကြောင်းများလမ်းစများရှိသလားဟုတ
်ကဲ့ကျွန်တော်မြင်နိုင်ရတယ်လို့ကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေဟာဗမာတွေရောတိုင်းရင်းသားတွေရောတိုင်းရင်းသားတောင်မှလူမျိုးစုအားလုံးဟာစိတ်ရင်းစေတနာအခန့်အမတန်ကောင်းတယ်လူနေတဲ့ဟာကိုလိုက်ဖြစ်ကြတယ်ကူကြတယ်လှူကြတယ်ဟလာသို့တော့ကျွန်တော်တို့အစောဆုံးဆွေးနွေးခဲ့တယ်လို့လှူတဲ့ကူတဲ့ဟာတွေကကျွန်တော်အမြင်ပေါ့ဆရာဝန်တယောက်အနေနဲ့အမြင်တကယ်အခြေခံကြတဲ့လူဝါချက်တွေမဟုတ်ပဲနဲ့တော်ရံနဲ့တခါအရက်နီးတွေကိုလိုက်ပြီးတော့ပေးကြတယ်လှူကြတယ်ကူကြတယ်ဖြစ်နေတယ်ဥပမာအောက်ဆီဂျင်ဆိုတာမျိုးပေါ့နော်တကယ်အခြေခံချက်လက်တွေကိုကျွန်တော်တို့လွတ်နေကြတယ်လို့မြင်တယ်အဲ့တော့မေခွန်ရာပူပေါင်းဆွေးမှုအပိုင်းမှာကျွန်တော်မြင်တာတလို့ဗျာအခုကိစ္စကြီးကတစ်ကမ္ဘာလုံးဖြစ်နေတဲ့ယောဂကြီးတွေကကျွန်တော်တို့နိုင်ငံကတခုအခုလက်ရှိလုံးဝတလားလောက်တော့အဆိုးဆုံးနိုင်ငံတွေမှာကရမင်းနဲ့ပြလို့ရှင်တကမ္ဘာလုံးမှာဗမာပြည်ကအဆိုးဆုံးလို့ကျွန်တော်ယူဆတယ်အဲ့တော့က WHO လို့ကမ္ဘာ့ကျန်းမာရေးတနည်းအားဖြင့်နိုင်ငံတကာအဖွဲ့အစည်းတွေကပေါင်းဝန်လှုပ်ဆောင်မှဖြစ်နိုင်လိမ့်မယ်အဲ့လိုဖြစ်နိုင်ဖို့ကလည်းတော်တော်ခက်ရနေတယ်အဲ့ဒါကစစ်ကောင်စီပေါ်မှာမူတည်တယ်ဟလားဟို ICRC တောင်မှလာကုန်မပေးတဲ့အခါမှာ WHO ကအကူအညီပေးတဲ့ကိစ္စတွေလာရောက်ဆောင်ရွက်တဲ့ကိစ္စတွေကိုလမ်းဖွင့်မှာဖြစ်နေမယ်စစ်ကောင်စီကအမိန်နဲ့တင်းစားရှင်လင်းပွဲနဲ့လည်းမရဘူးခင်ဗျလူလူကလည်းဘာလို့ရမလဲဆိုတာခါကျွန်တော်တင်ပြသလိုအကြမ်းကြမ်းမသိဘူးဒါကြောင့်နိုင်ငံကအဖွဲ့အစည်းအကြီးကြီးတွေကလာပြီးဂျာမန်ကူညီတဲ့နည်းဆိုရင်တော့ကအလားပြည်သူလူလူမျိုးစစ်ကောင်စီရောဒီနိုင်ငံတကာလမ်းညွှန်မှုအောက်မှာအတူတူလုပ်ကြရင်တော့ဒါလမ်းပွင့်မလာလို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်ကဲ
့ဟုတ်ကဲ့နောက်တစ်ခုလူသူဆိုတဲ့နေရာမှာအဓိကအဖြစ်တကယ်ကျွမ်းကျင်တဲ့ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေ CDM လုပ်နေကြတာလည်းရှိပါတယ်ဆိုတော့ဒီပုဂ္ဂိုလ်တွေက ad hoc cooperation ပေါ့လေဒီကိစ္စအတွက် covid ကိစ္စအတွက်တော့အနာရှိရဲ့လူတွေနဲ့ပူးပေါင်းဆောင်ရွက်ရင်ကောင်းမယ်ဆိုတဲ့အသိစိတ်ဓာတ်နဲ့များသူတို့လုံးလာနိုင်ပုံမကောင်းမှုလားလို့ကျွန်တော်စဉ်းစားမိပါတယ်ဆရာဘယ်လိုသဘောပါလဲဖြစ်နိုင်လားလ
ားကျမရဲ့ဝန်ထမ်းတွေဟာဒီလိုကိစ္စကိုသူတို့ကစစ်ကောင်စီဆန့်ကျင်လို့အလုံးမလုပ်ဘူးဆိုတဲ့အချက်လေးနဲ့တော့သူတို့ကအပေးထိုင်နေမယ်လို့ကျွန်တော်မထင်ဘူးရတဲ့နည်းတွေနဲ့ကူညီကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်စစ်ကောင်စီနဲ့ပေါင်းပြီးမလုပ်ဖက်နဲ့ကိုနည်းကိုဟန်နဲ့ဆွေးနွေးနေကြလိမ့်မယ်ဆွေးနွေးနေတယ်လို့လည်းကျွန်တော်ယူဆတယ်ဒါပေမဲ့အမှန်တမ်းမစိတ်မကောင်းစရာကကောင်းတာတွေလုပ်တယ်မှန်တာတွေလုပ်တယ်တရားတာတွေလုပ်တယ်ဆိုတဲ့ဟာတိုင်းကိုလက်ထမ်းမဲ့တမဲ့ဆိုတဲ့ policy ကြီးကစိတ်ကောင်းစရာကျူးတုံးနေတော့ကကျမလူနန်းနေဆောင်းကစားပြီးအားလုံးတွေကျွန်တော်တို့အဖြစ်အန်တယ်လေကျွန်တော်အမှန်တမ်းမစိုးရင်ကျွန်တော်ထင်တယ်သူတို့လည်းတက်ဆွမ်းတော့လို့တော့လုပ်ကြတယ်တို့လည်းပဲကယောဂကြီးတွေအဲ့လောက်လေးနဲ့တော့မရနိုင်ဘူးတကယ်ကိုအမျိုးသားရေးပြဿနာတည်းအနေနဲ့ထိတ်ဆုံးရမယ့်အဆုံးကြီးတင်းကြီးကညာမလုပ်ရင်တော့တော့ခရင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့နောက်ဆုံးမိကွန်တူတူလေးနှစ်ခုမေးချင်ပါတယ်အကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေနဲ့အဆိုးဆုံးဖြစ်လာနိုင်တဲ့အခြေအနေနဲ့တူတင်ဟောကင်းထုတ်ပြပါဆရာအကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေကိုအရင်ပြောပါဆရာခက်တူဘယ်လိုဖြစ်လာနိုင်လဲ
ကျွန်တော်တို့ဗမာပြည်ပြည်ပေါ့နော်ကန်တရားပေါ့ကံသုံးပါပေါ့နော်ပြောတာရောလှုပ်တာရောကြံ့တာရောသူ့မူလုံးကောင်းပါကျွန်တော်တို့ကောင်းပါပါခင်ဗျဒါတော့ကျွန်တော်အကောင့်ဘက်ကမြင်တာပါခင်ဗျဟုတ
်ကဲ့အဆိုးဆုံးဖြစ်သွားနိုင်တဲ့အခြေအနေရောဆရာ
အဆိုးဆုံးကတော့ဒီယောဂကြီးကျွန်တော်တို့ထိမ့်မရအောင်ဒီဖြစ်ပြီးတော့အသေးအပြောက်စံတော့ဟာကဘာမှာအဆိုးဆုံးနိုင်ငံလေးတစ်ခုမဖြစ်ဘူးလို့ကျွန်တော်ရှောင်းဝန်တယောက်နေတဲ့ကျွန်တော်အာမခံချက်မရှိတဲ့အတွက်ဒီဟာကို အစိုးရကိုရှင်းဆိုင်ဖို့ပြင်ဆင်ထားဖို့ပြည်သူပြည်သားအားလုံးကိုကျွန်တော်လေးလေးစားစားတင်ပြပါရခင်ဗျာ
ဟုတ်ကဲ့ဆရာဒီမှာဒီဘေးကင်းပါစေဆရာအားလုံးအကောင်းဆုံးအချိန်ဖြစ်ပါစေလို့ပဲဆုတောင်းရမှာပါဆရာ
မှန်ပါတယ်ခင်ဗျာဟုတ်